စစ်ပွဲတွေရပ်တန့်ရင်ငြင်းညံ့စွာဆန္ဒပြခဲ့တဲ့ကချင်ပြည်နယ်ကစစ်တမ်းတင်ဒုက္ခသည်တွေအရေးလှုပ်ရှားသူ၃ဦးကိုစစ်တပ်အတရေဖြတ်မှုနဲ့မြကြီးနားတရားရုံးကပြစ်ဒဏ်ချလိုက်တာကတော့မြန်မာနိုင်ငံဥတီရှောက်လန်းနေတဲ့ဒီမိုကရေစီစနစ်နဲ့လုံးဝကွဲလွဲနေတယ်လို့နိုင်ငံတကာတန်တမန်အတိုင်ဝိုင်းကဝေဖန်လိုက်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကန့်သက်ခံခဲ့ရတဲ့ဒီကိစ္စအတွက်တရားရုံးအစဉ်အဆက်အယူခံဝင်သွားဖို့ပြင်ဆင်နေတယ်လို့လူ့အခွင့်အရေးရှင်တွေကလည်းပြောပါတယ်အပြည့်စုံဆက်ပြီးတင်ပြပေးပါမယ်
ကချင်ပြည်နယ်မြကြီးနားမြို့မနောခွင်းကနေပြီးတော့တမျိုးလုံးလှည့်လည်ပြီးငြင်းညံ့စွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်နဲ့ချီပါဝင်တဲ့လှုပ်ရှားမှုမှာဥဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလောင်ဆောင်ဦးစော်ဂျန်နယ်ဒေါ်နန်ဘူတို့ကိုစစ်တပ်ရဲ့ဂုံတိုက်ခါညှို့နှိုင်းအောင်ဆန္ဒပြခဲ့ကြတဲ့ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကပုံမှန်900နဲ့တရားစွဲဆိုခဲ့တဲ့အပေါ်ကချင်ပြည်နယ်မြကြီးနားတရားရုံးကနေဒီဇင်ဘာလ9ရက်နေ့ကထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းကျပ်ချမှတ်လိုက်တာဖြစ်ပါတယ်အခုလိုမျိုးထောင်ဒဏ်ငွေဒဏ်ချမှတ်လိုက်တဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံကများစွာစိတ်မကောင်းဖြစ်မိကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ဒီအရက်ဖက်အဖွဲ့အစည်းတက်ကြွလှုပ်ရှားသူတွေဟာကချင်ပြည်နယ်အတွင်းမှာငြိမ်းချမ်းစွာအပြေရှာရေးနဲ့တိုက်ပွဲတွေအဆုံးသတ်ရေးဆောင်ရွက်နေကြသူတွေဖြစ်ပြီးစစ်ရေးပဋိပက္ခကြောင့်ဒုက္ခရောက်နေကြသူတွေကိုလူသားချင်းစာနာမှုအကူအညီတွေရရှိရေးဆောင်ရွက်နေကြသူတွေဖြစ်တဲ့အတွက်ဒီမိုကရေစီခေတ်မှာတော့ဒီလိုလှုပ်ရှားမှုဟာတရားစွဲဆိုရန်မဟုတ်တဲ့အတွက်ဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားသုံးသပ်ဖို့တာဝန်ရှိသူတွေကိုမိမိတို့တိုက်တွန်းပါတယ်ဆိုပြီးအမေရိကန်တန်ယုံကထုတ်ပြန်တာပါ။ဒီတိုင်းနဲ့ထဲမှာပဲဒီလိုထောင်နဲ့အပြစ်ပေးလိုက်တာဟာမြန်မာနိုင်ငံအတွင်းအရက်ဖက်လူအဖွဲ့အစည်းအတွက်စိုးရိမ်ပွဲရာသတင်းတရက်ဖြစ်တယ်ဆိုပြီး EU ဥရောပသမဂ္ဂကလည်းသဘောထားထုတ်ပြန်ပါတယ်။ငြိမ်းချမ်းရေးနဲ့အကြမ်းဖက်မှုပြိပခါတွေမှာပိတ်မိနေတဲ့ပြည်သူတွေအတွက်ဆန္ဒထုတ်ဖော်မှုဟာရာဇဝတ်ပြစ်မှုအဖြစ်မတတ်မတ်သင့်ကြောင်းနဲ့ EU ဥရောပသမဂ္ဂအနေနဲ့ဒီတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာလွန်စွာစိတ်မကောင်းဖြစ်ရပြီးတော့သက်ဆိုင်ရာအာဏာပိုင်တွေဘက်ကပြစ်ဒဏ်ကိုပြန်လည်သုံးသပ်ပေးဖို့သဘောထားထုတ်ပြန်ခဲ့ပါတယ်။အလားတူဆွီဒင်တန်ယုံဘက်ကလည်းဒီလိုအမိန့်ချမှတ်လိုက်တဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်မိကြောင်းနဲ့မြန်မာဆိုရနဲ့တမ်ဘရောအနေနဲ့ပြည်သူတွေလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလဲလှယ်ခွင့်ကိုလေးစားဖို့လိုကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ကချင်အမျိုးသားအစည်းအရုံး KNO ဘက်ကလည်းဒီလိုငြိမ်းချမ်းစွာလှုပ်ရှားသူတွေကိုထောင်သွင်းအကျဉ်းချတဲ့လုပ်ရက်ကတော့မလုံသင့်မလုံအပ်တဲ့လုပ်ရက်ဖြစ်တယ်ဆိုပြီး KNO ဥက္ကဋ္ဌဒူဝါဘောဝန်လျော်ကလည်းသူ့သဘောထားကချင်သတင်းမီဒီယာကိုထုတ်ဖော်ပြောဆိုခဲ့ပါတယ်
။နံပါတ်၁ကအယုတ်ဆိုးတယ်ဆိုတော့အဲ့ဒါကိုပြောချင်တယ်ဒါကြောင့်မလို့ဒီလူတို့ကိုလူတို့ရဲ့အရေးကိုတောင်းဆိုပေးတဲ့လူငယ်တွေဒါကလူတို့ရဲ့ခေါင်းဆောင်တွေဖြစ်တယ်နော်သူတို့တော့တနည်းအားဖြင့်ဒီလူငယ်၃ဦးကသူရေးကောင်းတယ်လည်းဖြစ်တယ်ဘာဖြစ်လို့ဆိုတော့ကိုယ်လူမျိုးတွေကိုယ်တိုင်းရင်းသားတွေကိုယ့်ရဲ့ရက်ရွာကပြည်သူလူထုဒုက္ခဖြစ်နေတဲ့ကိစ္စကိုသူတို့ကကေဆေရမယ်လုံခြုံမှုပေးရမယ်ဆိုပြီးတော့တောင်းဆိုတဲ့ခေါင်းဆောင်တွေဖြစ်တဲ့ခါကျတော့သူတို့ကတော့ချီးမြှောက်ရမယ်ပဲဖြစ်တယ်ဟိုဂုံရှိတယ်သူတို့လုပ်တဲ့အလုပ်တွေကဒါပေမဲ့အခုလက်ရှိ NLD အစိုးရနဲ့စစ်အစိုးရကဖွဲ့စည်းထားတဲ့ဒီပြည်နယ်တရားရုံးကနေပြီးတော့အခုလိုသူတို့ကိုထောင်ဒဏ်6လနဲ့ငွေဒဏ်5တင်းချလိုက်တဲ့ကိစ္စကအင်မတန်အယုတ်ဆူတယ်လုံးဝမလုတ်တင်တဲ့ကိစ္စကိုလုပ်နေတယ်လို့ပထမဆုံးကျွန်တော်တို့ကအဲ့လိုပြောချင်တယ်ဒါကြောင့်မလို့ဒီကိစ္စကိုလုံးဝကန့်ကွက်တယ်
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုအခုဆိုရင်တော့တရားရုံးကနေတခါတဲ့အချုပ်ကားနဲ့ခေါ်ဆောင်သွားပြီးထောင်သွင်းအကျဉ်းချထားလိုက်ပြီးဖြစ်ပါတယ်။သူတို့ရဲ့အမှုတရားရုံးအစဉ်အဆက်အယူခံဝင်သွားဖို့မိသားစုနဲ့အတူရှေ့နေတွေဥပဒေအကြံပေးပုဂ္ဂိုလ်တွေဘက်ကတရားဥပဒေလမ်းကြောင်းတိုင်ဆောင်ရွက်သွားဖို့စီစဉ်နေပြီလို့ကချင်လူခွင့်ရှေ့နေဦးခွန်တော်က VOA မြန်မာပိုင်းကိုပြောပါတယ
်။အခုကျွန်တော်ဥပဒေနဲ့အညီကျွန်တော်တို့ဆင့်ဆင့်ပေါ့နော်။အယူခံတက်ရောက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်။လောလောဆယ်ကတော့ဥပဒေရကျွန်တော်တို့ကဒီတရားရုံးအစဉ်အဆက်ကိုအယူခံဒီစမှုတက်သွားဖို့အတွက်ကျွန်တော်စီစဉ်နေပါတယ်ဒီဥစ္စာကတော့ကျွန်တော်တို့ရဲ့အမြင်ကတော့လေအာဒီတမတော်ကိုထည့်ရင်တော့ဒါမျိုးဖြစ်မယ်ဆိုပြီးတော့မှကျွန်တော်ပြည်သူလူထုကိုဟောပါပေါ့ message ပေးတဲ့သဘောတော့ကျွန်တော်တို့သုံးသပ်တာပေါ့လေနောက်တစ်ခုကဒီဥစ္စာကတော့တော်တော်ထူးဆန်းနေကြတရားစီရင်တမိုင်းမှာတော့ဒီလိုပြစ်တာကတော့တော်တော်အမြင့်ဆုံးကိုရောက်နေတာပေါ့နော်ဒီတရားစီရင်နယ်ပယ်မှာပါဝင်ပတ်သက်နေတဲ့လူတွေဆိုတော့မိကွန်းထုတ်ဆရာကြီးတော့အများကြီးရှိတာပါ
ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုတရားလိုလှုပ်ပြီးတရားစွဲဆိုခဲ့သူကတော့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးမျိုးမင်းဦးဖြစ်ပြီးမြကြီးနားတရားရုံးတရားသူကြီးဘက်ကထောင်ဒဏ်နဲ့ငွေဒဏ်ကိုအပြစ်ပေးခဲ့တာဖြစ်ပါတယ်ရှင်